2016သမ္မတရွေးကောက်ပွဲမှာဩဇာလွှမ်းမိုးဖို့လှုပ်ဆောင်ခဲ့တာကိုဒဏ်ခတ်တဲ့အနေနဲ့ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူမှုတွေကိုပြန်လည်ပြင်ဆင်ချက်အမေရိကန်အထက်သွတ်တော်ကဗိုလ်ထုနေ့မှာတခဲနဲ့အတည်ပြုလိုက်ပါတယ်။ဒီစဲဒဏ်ခတ်ရေးအရေးယူမှုတွေကိုသမ္မတကရှော့ပေါ်ဆိုင်းငံ့ရုပ်သိမ်းမယ်ဆိုရင်ကွန်ဂရက်သွတ်တော်ရဲ့တုံ့တမှုကိုခံယူရမယ်လို့လည်းအခုပြုပြင်ပြဋ္ဌာန်းချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုလည်းအလားတူပြင်ဆင်နိုင်ဖို့စဉ်းစားနေကြပြီဖြစ်ပါတယ်။အခုပြင်ဆင်ချက်ဟာလက်ရှိရုရှားစနစ်စီမံကိန်းရဲ့ပေါ်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုပုံမခိုင်မာစီမှာဖြစ်ပြီးလူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်တဲ့ကိစ္စ၊ဆီးရအစိုးရကိုလက်နက်ထောက်ပံ့တဲ့ကိစ္စ၊မယုံမဖြောင်းတဲ့ဆိုင်ဘာလူရက်တွေကိစ္စ၊ရုရှားထောက်ခံရေးကာကွယ်ရေးနဲ့လုံဆောင်ရေးစီးပွားရေးလုပ်ငန်းတွေပေါ်ဒဏ်ခတ်မှုသစ်တွေလည်းချမှတ်လာမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကတော့ဒီလိုတစ်ဖက်သက်ဒဏ်ခတ်ရေးယူမှုကဘလောက်ထိရောက်မှုရှိမှလဲလို့မေးခွန်းထုတ်ပြီးဝေဖန်ပါတယ်။ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်တဲ့ဆိုတဲ့ဆိုဆိုကြတော့ Trump အစိုးရကတောက်လျှောက်နင်းဆန်နေရလဲဖြစ်ပါတယ်။